င်္ဂလားပင်လယ်အော်ဘက်ကနေမြန်မာနိုင်ငံဘက်ကိုဥတီနေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့မတ်လ21ရက်တနင်္လာနေ့ညမှာကိုကိုကျွန်းအနီးကဖြတ်ပြီးမနေ့ပြန်အင်္ဂါနေ့နေ့လယ်ပိုင်းလောက်မှာတော့မြဝကျွန်းပေါ်ဒေသဘက်ကိုဖြတ်တန်းတိုက်ခတ်မယ်လို့မိုးဒလာဌာနကခန့်မှန်းထားပါတယ်။နေ့ပြန်မတ်လ22ရက်နေ့နေ့လယ်ပိုင်းလောက်ကျရင်အရာဝတီတိုင်းနဲ့ရန်ကုန်တိုင်းတို့မှာအမြင့်ဆုံး၄တိုင်နှုန်းတနာရီမိုင်50ကနေ55မိုင်အထိတိုက်ခတ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒီအချိန်ကြောင့်မုန်တိုင်းလမ်းကြောင်းတင့်တဲ့နေရာတွေမှာသက်ဆိုင်ရာကမုန်တိုင်းသတိပေးချက်တွေလိုက်လံသတိပေးနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားမျိုးဦးကပြောပြပေးမှာပါခင်
။လက်ရှိမှာအင်အားကောင်းတဲ့မုန်တိုင်းငယ်ဟာဒီနေ့မတ်လ21ရက်နေ့ညပိုင်းမှာကိုကိုကျော်ညီကပြီးဖြတ်ပြီးတော့မနေ့ကမတ်လ22ရက်နေ့ညနေပိုင်းကျရင်တော့အေအော်ဒီမြို့ကကျွန်းပေါ်ဘက်ကိုဖြတ်တန်းလို့ရောက်မှာဖြစ်ပါတယ်။23ရက်နေ့မှာတော့ရခိုင်ပြည်နယ်တောင်ပိုင်းတန်လွဲမြို့ဘက်ကိုဥတီတိုက်ခိုက်မှာဖြစ်ပါတယ်။အကြောင်းမလို့မိုးလေဝသနဲ့ဇွားပြာဥစည်းဌာနကလက်ရှိမှာလင်းမော်ရောင်မုန်တိုင်းအဆင့်ကိုတတ်မှတ်ထားပါတယ်။ဒီမော်ရုံကဒုတိယဆင့်ဖြစ်ပြီးတော့ဒီထက်ပြင်းထန်ရင်တော့အမီမြောင်နဲ့အယွေအောင်အဆင့်တွေကိုအသေးသေးတတ်မှတ်လို့ရှိပါတယ်။မက်ဂျာမတ်လ22ရက်နေ့နေ့လယ်ပိုင်းကျရင်တော့ဘုံလဲဟာ ERI တိုင်းဒေသကြီးဟိုင်းကြီးကျွန်းအနီးကိုရောက်ရှိလာနိုင်ပြီးတော့ ERI တိုင်းရဲ့ရန်ကုန်တိုင်းတွေမှာအမြင့်ဆုံး၄တိုက်နှုန်းတနအီကိုမိုင်50ကနေပြီးတော့55မိုင်အထိတိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်မို့ရန်ကုန်မြို့တချို့နေရာတွေအပါအဝင်ဘုံလဲတယောက်မှုရှိနိုင်တဲ့နေရာတွေမှာဘုံလဲသတိပေးချက်တွေကိုဇန်နေမှာလိုက်တဲ့သတိပေးနေပါတယ်။လုံးတိုင်းအရှိန်ကြောင့်လူပြင်းတက်ခိုက်ပြီးတော့အပင်ပြိုလဲတာတွေဖြစ်ဘိုးတဲထန်စွာရွာသွန်းတာကြောင့်မြေချောင်းတွေရုတ်တရက်ကြီးကြီးရတွေဖြစ်မြေပြိုတဲ့အနေတွေသိထားကြဖို့မူစလာတောင်ရှိသူတူကဗီဒီယိုကိုပြောပါတယ
်။ကျန်ပုံတိုင်းလမ်းကြောင်းနဲ့ကပ်နေတဲ့အေယာဝီပေါ့အေယာဝီတိုင်းပြည်ကနေထားရတော့အေယာဝီဒီအန်ဂျီဂျွန်းနာနေကပ်ပြီးတော့သွားမဲ့သဘောရှိတဲ့နိုင်ငံကတိုင်းလုံးကအတိထားဖို့လိုတယ်။သူတဖြစ်တော့တိုင်းလူတိုင်းမှာပုံပြီးတိထားမှာပေါ့ဒီဘာလို့ဒီမှာဒီရောမောမုံတိုင်းဒီရောရှိနိုင်နော်ဒီမုံတိုင်းနဲ့ဒီပါလာတဲ့လေတို့မိုးတို့ဆိုပင်ကန်းသားဆိုပြောတဲ့မုံတိုင်းဒီတို့ဒါဆိုရင်ကြီးအောင်လေ23ရက်နေ့လောက်ထိပေါ့နော်ဒီမုံတိုင်းရှိရင်မုံတိုင်းကိုတတိထားဖို့လို့နော်တတိထားဖို့လို့ပါလေ
ပြော်ရီတိုင်းဟန်ကြီးကျုံမျိုးကရက်ချင်းအုပ်ချုပ်ရေးမှုတွေကနေပြီးတော့မတ်လ19ရက်နေ့လောက်ကစပြီးတော့မုံတိုင်းတတိပြီးနှိုးဆော်တာတွေရှိတဲ့အတွက်ဒီကကနေအနေနဲ့ကျူးတင်ပြစ်စနာတွေပြုလုပ်ထားကြတယ်လို့ဟန်ကြီးကျွန်းမြို့ကန်တူကပြောပါတယ်
။ဘုံတိုင်းကြီးတိုင်ပဲပေါ့။ဘုံတိုင်းကြီးတိုင်ပဲကိုယ်ကိုဂျုံဂျုံထားပေါ့။ကန္နာကြီးအုံမတက်ပြီးပေါ့။ဒီခါကြီးဝယ်ထားလို့တာပေါ့။အကုန်လိုက်ကြည်ရတာလေ။အဲဒီကလိုက်ကြည်ရတာအဲ့တော့ကိုယ်ကကိုယ်ကိုဂျုံကြီးပြေးပြေးနေကြတယ်။အဲ့တော့သတိတော့နေရတော့ရောနာကြီးမှနာကြီးမှဂျုံထားလို့ပါလေ။အကုန်လုံးအစင်းလေးလုပ်ပါရတယ်။
ဒီအဝိတိုင်းငပုတော်မျိုးအနေပိုင်းနေထိုင်သူတွေအနေနဲ့မုန်တိုင်းသတိပေးချက်တွေထွက်ပေါ်လာတဲ့အချိန်ကစပြီးတော့တောင်ပေါ်တွေမှာပြောင်းရွှေ့နေထိုင်တာတွေရှိတယ်လို့လည်းဒေသခံတူကပြောပါတယ
်။အင်းယူဝစာရေးဆေးရေးထုတ်ထားရတော့ပဲ။အရင်တော့မပြင်ဆင်တာကြောင့်ဟိုကဟိုပဲဟိုအရင်တော့ဒါအထင်ကြီးတဲ့ဘုံတော်ကြီးလို့ဟိုချောကလက်အတောက်အောက်တူပါလေကြတော့တောင်ပေါ်ကိုပြောင်းကုန်ရ။ဒီတောင်ပေါ်မှာအမျိုးတွေအင်ရှိတဲ့လူတွေကတောင်ပေါ်ကိုရွှေ့ကြတယ်ပေါ့အဲ့လို။ဒီနေ့ကကျတော့တနေ့လုံးမိုးရလေ၆ရက်ကျော်နဲ့တနေ့လုံးရွာနေမိုးတနေ့လုံးအုံနေလေ။ဒီကကျတော့တစ်ချက်မှမလှုပ်ဘူး။အကုန်လုံးပြည့်ရတယ်တော့မလှုပ်ဘူး။ငြိမ်းနေတယ်
။မုန်တိုင်းဟာကုကုကျွန်းကနေပြီးတော့ ERI တိုင်းဟိုင်းကြီးကျွန်းကိုဖြတ်ပြီးတော့မတ်လ23ရက်နေ့ဗုဒ္ဓဟူးနေ့ကျရင်တော့ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူတန်လွဲစီကိုဖြတ်တန်းမှုရောက်မယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဖြတ်ကျော်ဝင်ရောက်တဲ့အချိန် ERI တိုင်းဒေသကြီးပသိမ် KI ၊ရပ်ပတာ KI ၊ရောင်းမြမူဦးပင်ဖြာဝုံ KI တို့ရဲ့မြို့ဝမြစ်လက်တွေအတွင်းမှာမုန်တိုင်းဒီဟာဆယ်ပေကနေပြီးတော့14ပေအထိမြင့်တက်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်မလို့ရန်ကုန်ပဲခူးမော်ကီနီပြည်နယ်တို့မှာမိုးတဲထန်စွာရွာသွန်းနိုင်ပြီးတော့ကြံတန်းတဲ့ပြည်နယ်တွေမှာလည်းနေရာကွက်ကြားမိုးရွာသွန်းနိုင်တယ်လို့ရေကြီးမြေပြိုမှုတွေသိထားကြဖို့တောင်းရှိသူတွေကသတိပေးနေကြပါတယ်ခင်ဗျာ
။ခုတိုင်းကတင်ပြပေးခဲ့တာပါခင်ဗျာ